သမ္မတဘရက်အိုဘားမားအစိုးရဟာဆီးရီးယားအပေါ်စစ်ရေးနဲ့တုံ့ပြန်မဲ့အပေါ်အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုရရှိဖို့တိုက်တွန်းကြိုးစားနေပါတယ်။ဘလို့မှလက်မခံနိုင်လောက်တဲ့တိုက်ခိုက်မှုအပေါ်တုံ့ပြန်ဖို့ပြက်ကွက်တယ်ဆိုရင်နောက်ထပ်ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတယ်လို့သမ္မတအိုဘားမားကနိုင်ငံတော်ကိုအပတ်စဉ်ပြောကြားတဲ့မင်းခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အခုလိုသမ္မတကပြည်တွင်းမှာထောက်ခံမှုရရှိဖို့ဆောင်ရွက်နေချိန်မှာပဲနိုင်ငံသားရေးဝန်ကြီး John Kerry ကလည်းအမေရိကန်ရဲ့အရေးယူမဲ့အစီအစဉ်အပေါ်မှာထောက်ခံကြဖို့ဥရောပနိုင်ငံသားရေးဝန်ကြီးတွေကိုတိုက်တွန်းခဲ့ပါတယ်။ EU ဥရောပသမဂ္ဂအလှည့်ကျတာဝန်ယူထားတဲ့ Lithuania နိုင်ငံ Vilnius မြို့မှာဝန်ကြီး Kerry ဟာဥရောပနိုင်ငံသားရေးဝန်ကြီးတွေနဲ့ Syria အရေးကိုအလွတ်သဘောဒီကနေ့ဆွေးနွေးခဲ့ပါတယ်။ဝန်ကြီး Kerry နဲ့တွေ့ဆုံအပြီးမှာ Syria အစိုးရရဲ့တိုက်ခိုက်မှုအပေါ်ပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုEU နိုင်ငံသားမူဝါဒရေးရအကြီးအကဲ Catherine Ashton ကဖတ်ပြခဲ့ပါတယ်။အခုလိုထောက်ခံမှုပြသတဲ့အပေါ်မှာဝမ်းသာတယ်လို့ American နိုင်ငံသားရေးဝန်ကြီးကတုံ့ပြန်ခဲ့ပါတယ်။ G20 ထိပ်သီးဆေးဝေးပွဲမှာ American အပါအဝင်နိုင်ငံ17နိုင်ငံကပြင်းပြင်းထန်ထန် Syria အပေါ်တုံ့ပြန်အရေးယူဖို့တောင်းဆိုထားတဲ့ကြေညာချက်မှာလက်မှတ်ရေးထိုးမယ်လို့ Germany နိုင်ငံကလည်းပြောပါတယ်ရှင်။